ကိုထင်လင်းအောင်အခုဟလာပြည်တော်စုထုတ်တော်ကုစားပြုကော်မတီ CRPH ရဲ့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်အဖြစ်ဟလာခန့်အပ်ခံရပြီဆိုတဲ့အခါကျတော့ကိုထင်လင်းအောင်ပထမဆုံးဘာစလုပ်မယ်လို့စီစဉ်ထားတာရှိပါပြီလေ။အ
ဲကျွန်တော်တွေးထားတာလေးတွေကတော့ပထမဦးဆုံးအနေနဲ့ကျွန်တော်တို့ကဒီ Syrian Movement မှာပါလာဖို့အတွက်ပေါ့နော်။ဘယ်သူတွေလဲကိုကြည့်အောင်မလဲဆိုလို့ရှိရင်ကျွန်တော်တို့ကဒီနိုင်ငံမှာရှိနေတဲ့တန်ယုံတွေနောက်တစ်ခါပြီးလို့ရှိရင်ကုလသမဂ္ဂကိုယ်စားလှယ်တွေသူတို့တွေကိုကျွန်တော်ကစပြီးတော့စကားပြောဆောင်မယ်လို့ကျွန်တော်ကြည်ရထားပါတယ်။ဘာဖြစ်လို့လဲဆိုတော့သူတို့တွေကလည်း Syrian လောက်ရှင်နေတယ်ပြီးတော့လုံမယ်လို့လည်းကျွန်တော်တန်ကြားထားပါတယ်။အဲ့အတွက်ကြောင့်မို့လို့ကျွန်တော်သူတို့နဲ့စကား
ပြောမယ်။မြန်မာတန်ယုံတွေပေါ့နော်
။ဟုတ်ပါတယ်မြန်မာတန်ယုံ
နိုင်ငံဆိုင်ရာတန်ယုံတွေဆိုတော့ကိုယ်ထင်လဲစပြီးတော့ထိစပ်ထားပါပြီလားသူတို့နဲ့
။စပြီးတော့မထိစပ်ထားရသေးပါဘူးခင်ဗျာ။ကျွန်တော်ဒါပေမဲ့ကျွန်တော်ရဲ့မိတ်ဆွေတွေကလည်းရှင်ကျွန်တော်ကြားသိထားတာလေးတွေကိုခြေခံပြီးတော့ကျွန်တော်ချင်းကတ်ပါခွာ
။ဟုတ်ကဲ့။နောက်တစ်ခုကဒီဒေါက်တာဆဆာပေါ့ဒေါက်တာဆဆာကကြတော့ကုလသမဂ္ဂဆိုင်ရာအထူးတန်တမန်အဖြစ် CRPH ကခန့်လိုက်တယ်ဆိုတော့ဒေါက်တာဆဆာနဲ့ရောကိုထင်လင်းအောင်အဆက်အသွယ်ရပါပြီလား
။မရသေးပါဘူးခင်ဗျ။ဟု
တ်ဆိုတော့ဒေါက်တာဆဆာကကုလောဆယ်ဘက်မှရှိနေတယ်လဲဆိုတာသိလား
။အဲ့ဒါလည်းကျွန်တော်မသိဘူ
း။ဟုတ်ကဲ့ပါ။ဆိုတော့အခုမှဒါကိုထင်လင်းအောင်လုပ်ငန်းတွေစမယ်အခါကြတော့ဟလာဘယ်လိုအခြေအနေတွေနဲ့အဓိကရင်ဆိုင်ရမယ်လို့ခန့်မှန်းထားတာရှိပါလား။
ဘယ်လိုချိန်နေနဲ့ရင်ဆိုင်ရမလဲဆိုလို့ရှိရင်ကျွန်တော်တို့ကနိုင်ငံတကာကနေပြီးတော့ကျွန်တော်တို့ဒီ CRPH ပြည်သူကရွေးချယ်တင်ဖျောက်ထားတဲ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ CRPH ကိုနိုင်ငံတကာကအခုကသူတို့လက်ခံပြီးလက်ခံတဲ့အတိအမှတ်ပြုတယ်ဆိုတာကိုသူတို့တောင်းလျှောက်ပြောနေတယ်ဒါပေမဲ့ကျွန်တော်တို့ကအဲ့ဒါကိုတကယ်ကို legitimate ဖြစ်လာပြီးတော့နော်သူတို့တန်ရေးတမန်ရေးရပါလက်ခံလာတဲ့အထိကျွန်တော်တို့ကစူးစမ်းမှပြောကြအောင်လို့အဲ့ဒီခက်ခဲလေးတော့ရှိကောင်းရှိနိုင်ပဲလို့ကျွန်တော်ထင်တာပါနော်
ဟုတ်ကဲ
့ဟုတ်ကဲ့
နိုင်ငံတကာရဲ့ထောက်ခံမှုပေါ့ကိုတနည်းအောင်စူးစမ်းပြီးတော့နိုင်ငံတကာရဲ့ထောက်ခံမှုဘလောက်ထိအားကောင်းမောင်းတန်ရလာလိမ့်မယ်လို့ရောမျှော်လင့်ထားပါတယ
်လေအဲအဲ့ဒါကတော့ကျွန်တော်ကတော်တော်လေးမျှော်လင့်ထားတယ်ဗျဘာဖြစ်လို့လဲဆိုတော့အခုUN Security Council မှာသူတို့လုတ်သွားတဲ့အစည်းအဝေးတွေအရာကောဆုံးဖြတ်ချက်တွေအရာကောပြီးလို့ရှိရင်နောက်ထပ်ထပ်ပြီးတော့လုတ်တဲ့48နိုင်ငံလုတ်တာလားအဲ့ဒီအစည်းအဝေးမှာရောအကုန်လုံးကကျွန်တော်တို့ဒီလူထုကရွေးချယ်တင်ဖျောက်ထားတဲ့နော် mandate ရထားတဲ့အစိုးရဘက်မှာသူတို့ကအကုန်လုံးရှိနေတယ်ဆိုတာကိုကျွန်တော်တို့တွေ့နေရတယ်။သူတို့ကိုယ်တိုင်ကလည်းအဲ့ဒါတွေကြီးညာနေတယ်။ဒီကြားထဲမှာကမ္ဘာအကြီးဆုံးအမေရိကန်နိုင်ငံရဲ့နော်သမ္မတအစ်စ်ဂျိုးဘိုင်ဒန်ကလည်းမြန်မာပြည်ကိုမျက်ချင်မပြတ်စောင့်ကြည့်နေတယ်ဆိုတာကိုခဏခဏထွက်ပြီးတော့ပြောနေတယ်။အဲ့ဒါတွေလေးတွေ့နေရတယ်။အဲ့တော့ကျွန်တော်တို့ကတော်တော်လေးတော့အားတက်ဖို့ကောင်းပါတယ
်။ဟုတ်ကဲ့ခုနဟလာအမေရိကန်သမ္မတကလည်းပဲဒီကိစ္စကိုမြန်မာအရေးကိုပြတ်ပြောဆိုလာတယ်ဆိုတော့ကိုထင်လင်းအောင်ရဲ့နိုင်ငံတကာဆက်ဆံရေးယုံကလည်းပဲထုတ်ပြန်ချက်အရဒီအမေရိကန်ပြည်ထောင်စုအခုကျွန်တော်တို့ရှိနေတဲ့ Maryland ပြည်နယ်မှာဂျုံချေဆိုင်ပြီးဖွင့်မယ်ဆိုတဲ့အခါကျတော့ကျွန်တော်နားလည်တာဒါအမေရိကန်မှာအခြေစိုက်တယ် American အစိုးရကိုလည်းပဲအဓိကမြန်မာရေးပေါက်လာအောင်ပြောမယ်ဆိုတော့ကိုတင်လင်းအောင် American အစိုးရကိုထိဆက်ထားပါပြီလားဘယ်လောက်ထိတိုးပေါက်နိုင်ပါမလဲ
ကျွန်တော်တို့အဲ့ဒါထိဆက်ဖို့အတွက်ကိုကျွန်တော်ဒီမနေ့ပဲ contact အခု3ခုလောက်ကျွန်တော်ရထားပြီဒါပေမဲ့အခုချိန်က COVID ကာလလည်းဖြစ်နေတဲ့အခါကျတော့ဒီမှာကလည်းဂျုံတွေကအကုန်လုံးက remote ပဲလုပ်နေကြတယ်ပြီးလို့ရှိရင် tele working way လုပ်နေကြရတယ်ဆိုတဲ့အခါကျတော့ကျွန်တော်တို့အနေနဲ့ဟိုထင်တယ်လို့မပေါက်တာတွေတော့ရှိကောင်းရှိလာနိုင်တယ်ဒါပေမဲ့အခုလိုမျိုး zoom နဲ့တော့လကောင်းသုံးဖို့ telephone နဲ့တော့လကောင်းဆက်သွယ်လို့ရလာမယ်နေသားတွေလည်းကျွန်တော်တွေ့နေရပါတယ်